လေဘရန်မြို့မှာတပိတ်စခန်းထိုင်ဆန္ဒပြနေကြတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုလုံခြုံရေးရဲတပ်ဖွဲ့ကရိုက်နှက်ဖြိုခွင်းပြီးចောင်းသားចောင်းသူတွေအပါအဝင်အရက်သားပြည်သူတွေကိုပါဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီအခြေအနေတွေပေါ်မှာဝိုင်းရင်နိုင်ငံရေးသမားကြီးတခင်ချန်ထွန်းကကန့်ကွက်လိုက်ပါတယ်
။ဒါကတော့စစ်စိုးကလေဒီလိုကြမ်းလုတာစစ်စိုးကလည်းဒါပြီးရှိသားပဲ။ဒီကလုတာကိုတည့်ရသားနဲ့ចောင်းသားတွေကလုတာအမှားတော့သူတို့ရဲ့မကြည်နှံ့မှုပြင်းထန်လို့ໃຊ້ມາປົກມາບໍ່ຈောက်ຢູ່ແມ່ນແລ້ວເດລູຫມຽມມາແດ່ໂຕວ່າຕ້ອງສົງຈິດດີຊິແດ່ລີດາກໍເລັດຊິອານາຊິຊູ້ວ່າດີກະໄປໄນມາໄປໄນດາອໍມານໍປີຈາຍິນຍິນຊັ້ນຍານແດ່ຕຶດສົງຊຸນຫນ່ວຍປີດໍອະຄີຊາບໍ່ກ້ານແດ່ໃຊ້ນິດປີດໍລົ່ວວ່າດາດີໂຕເຕັມມັນກ້ານບໍ່ດີລູແມ່ນບໍ່ຈັ່ງມາແດ່
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်တဲ့သူရဦးတင်ဦးကဒီဖြစ်ရအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ဖန်ဆီးထားတဲ့လူတွေအားလုံးကိုလည်းအမြန်ဆုံးပြန်လှုပ်ပေးစေလိုကြောင်းပြောပါတယ
်ဒီလိုဖြစ်တာဘယ်လောက်ကောက်မလဲဗျာအမှန်တော့ကြောင်းသားတွေကသူတို့လိုအပ်ချက်နဲ့ပတ်သက်လို့သူတို့တောင်းဆိုတာအေးအေးဆေးဆေးလာကြတာပဲအဲဒီတော့ကတာဝန်ကတော့ဒီပြည်ရေးတို့ဘာလို့ဆိုတာတွေကတော့သူတို့နဲ့ပတ်သက်တဲ့အားလုံးကိုကာကွယ်ဆောင်ရှောက်ရမယ့်သဘောရှိတာပေါ့နော်ဟိုဒီတော့အကျန်းဖက်ပြီးတော့ရုံးရဆံကဖြစ်တဲ့ဒီနှင်းနှင်းနေဆိုတာဒီကတော့ကျွန်တော်တို့အားလုံးလည်းစိတ်အမြင်အမဲမကောင်းပြရတာပေါ့နော်အထူးသဖြင့်ကတော့လေတောင်းသားတွေဆိုတာကတော့လူငယ်လေးတွေကလေးတွေအင်းအားနဲ့နှင်းနှင်းပြီးတော့ဖြိုခွက်လေးတွေဆိုတာကတော့ဒါတိတ်ပြီးတော့ကျွန်တော်ကောင်းတဲ့ကိစ္စတော့မဟုတ်ဘူးပေါ့နော်ပြီးတော့လည်းအခုဖမ်းဆီးထားတဲ့ကလေးတွေနဲ့ကြားတယ်နောက်ပဲရသကြတယ်အဲ့ဒါတွေကလည်းပဲဖြစ်ဆေးပြီးတော့အချိန်နေပြီးသွားပြီးဆိုမြန်မြန်ပြန်လွှတ်လိုက်ကြအောင်ကောင်းပါလေ
တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဟန်ရွှေကလည်းလက်ရှိအချိန်ဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလကိုရောက်နေပြီဖြစ်တဲ့အတွက်ဒီလိုဖြစ်ရမျိုးတွေကမဖြစ်သင့်ဘူးလို့တုံ့တက်ပြောဆိုပါတယ
်။ဒါတွေကဖြစ်ဖို့မတင်တဲ့ဟာတွေပါပဲ။အခုလို IC ရဲ့သူဖြစ်ဖို့တင်တဲ့ဟာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။ပြောဆိုတာဟာဘာပဲပြောပြောတိုင်းပြည်အတွက်ကတော့အနှုတ်လက္ခဏာတွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။2015ရွေးကောက်ပွဲကလည်းလာရောမယ့်အချိန်ကြီးကျွန်တော်တို့ရှိပါတယ်။အဲ့တော့ဒီနေရာမှာပြည်သူတွေအနေနဲ့တကယ်အရေးကြီးတယ်2015ထူထူရွေးကောက်ပွဲမှာကောင်းတဲ့နိုင်ငံရေးပတ်ဝန်းကျင်အခြေအနေတွေရှိပြီးတော့အေးအေးဆေးဆေးစဉ်းစားပြီးတော့ပေါ့လေကောင်းအေးနဲ့စဉ်းစားပြီးတော့သူတို့ရွေးချယ်ရမယ့်ဟာတွေကိုစဉ်းစားကြရွေးချယ်နိုင်တဲ့အဲ့လိုပတ်ဝန်းကျင်အခြေအနေကောင်းနေပဲဖြစ်တင်တယ်လို့ကျွန်တော်ထင်ပါတယ်
မြန်မာဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကလည်းအစိုးရအနေနဲ့အကြမ်းဖက်တဲ့နီလန်းကိုမတုံ့ပဲတရားဥပဒေနီလန်းအရသာဖြည့်ရှင်းတင်တယ်လို့တုံ့တက်ပြောပါတယ်
ကျမ်းပဲဖြုတ်ခွင်းတာကတော့မကောင်းဘူးပေါ့သူတို့တရားဥပဒေနီးလမ်းနဲ့တရားစီရင်ခေါ်140လေးထုတ်ဘယ်အချိန်မှရက်လိုက်ကြပါစီးတွင်းရင်းသားပဲဒီဆုံးသင့်ကိုမကျော်ပါနဲ့ဘယ်အချိန်မှပဲဖြစ်ရင်တရားတို့တပိတ်ဖို့ဖြည့်ရှင်းလိုက်ပါဖြုတ်သိမ်းလိုက်ပါဆိုတာမျိုးပြောပြီးတော့တရားစီရင်အမိန်နဲ့တရားဥပဒေနဲ့ကျွန်တော်ရှင်းလို့ရှင်းတော့ကိုပွဲရပူစားတာပေါ့သူတို့ဝင်ပြီးတော့ရိုက်နှက်ပြီးတော့လောက်ရတဲ့ခါကျတော့ကုကန္နာလည်းရှိကောင်းရှိမယ်ရိုက်ချင်လို့ရိုက်တာလည်းရှိမယ်အဲ့တော့ဒါတွေကတော့မဖြစ်တဲ့ဟာတွေဖြစ်သွားပြီးတော့ဝန်းနေစရာပေါ့
ငင်းကျန်းစွာဆန္ဒပြတဲ့သူတွေကိုအခုလိုအကြမ်းဖက်ဖြိုခွင်းခဲ့တာနဲ့ပတ်သက်ပြီးဒါဟာအနာဂတ်မြန်မာနိုင်ငံရဲ့ရှေ့ဆက်ရမယ့်ခရီးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဦးရဲတောင်ကလည်းတုံ့သက်ပါတယ်
။ဒီမိုကရေစီအစိုးရအဖြစ်ကြောင်းလဲဖို့ကြိုးပမ်းနေတဲ့ကာလကောင်းမွန်တဲ့အစိုးရတရားကိုခရီးယူဖို့ကြိုးပမ်းပတ်ထုံးနေတဲ့ကာလမျိုးပါ။ဒါလို့ရခိုင်ရှေ့ဆက်ရလက်ထက်ကလို့အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရမျိုးတွေမဖြစ်စေချင်ဘူး။ဖြစ်နိုင်မယ်လို့လည်းကျွန်တော်တို့ကမထင်ဘူး။အခုတော့တော်တော်လေးနဲ့အခြားတိကဒီနေ့ဖြစ်သွားတဲ့ကျောင်းသားရဲ့တပိတ်စခန်းကိုဖြုတ်ခွဲတယ်။ငါတို့မှလည်းပဲစွာချင်လို့ခေါ်ရမလား။လက်ပတ်တွေပတ်ကြတဲ့လူတချို့ကဝင်ရောက်ပြီးတော့ဒီလိုလုပ်ရတယ်ကအနာကမြန်မာနိုင်ငံရဲ့ရှေ့ဆက်မဲ့ခီးလေးထွက်လဲစိုးရိမ်စိတ်တွေဖြစ်လာတယ်ဆိုတာပြောချင်ပါတယ
်။လေဘရဲမျိုးကကျောင်းသားတပိတ်စခန်းကိုလုံခြုံရေးရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြုတ်ခွင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးကောင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအစိုးရကတော့ဆန္ဒပြတဲ့လူတွေဟာအတားအဆီးတွေကိုဖယ်ရှားပြီးရဲတပ်ဖွဲ့ဝင်တွေရှိတဲ့နေရာကိုထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းကာရဲတပ်ဖွဲ့ဝင်တွေကိုလည်းခဲတွေနဲ့ပစ်ပေါက်ခဲ့တာတွေကြောင့်ဥပဒေနဲ့အညီထိမ့်သိမ်းရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်။